နေပြည်တော်မှာတန်တမာဆက်သွယ်ရေးရုံဖွင့်လှစ်ဖို့အစိုးရအာဏာပိုင်တွေနဲ့ဆွေးနွေးနေတယ်လို့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီး William Hague ကပြောလိုက်ပါတယ်ပြည်ထိုင်နဲ့မြန်မာနိုင်ငံအကြားကုန်သွယ်ရေးကိုပြန်လည်အားပေးတော့မယ်လို့ပြောကြားခဲ့တဲ့တချိန်ထဲမှာပဲနိုင်ငံအကြားဆက်ဆံရေးတိုးတက်စေဖို့နေပြည်တော်မှာရုံဖွင့်မယ်လို့ကြေညာခဲ့တဲ့အကြောင်းအပြည့်အစုံကိုတော့မဆုမြမုံကတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ပါတယ်စင်ကာပူနိုင်ငံကနိုင်ငံတကာမဟာဗျူဟာလေ့လာရေးသိပ်ပန် IISS မှာဂျာတာရင်းနေတော့ကဗြိတိန်နိုင်ငံသားရေးဝန်ကြီး William Hague ကမင်းကွန်းပြောခဲ့တာမှာနေပြည်တော်မှာတန်တမာဆက်သွယ်ရေးရုံဖွင့်ဖို့အစိုးရနဲ့ဆွေးနွေးနေတယ်လို့ပြောခဲ့တာဖြစ်ပါတယ
် We're also in discussion with the Burmese authorities about opening a new diplomatic office in Naypyidaw
နေပြည်တော်မှာတန်တမာဆက်သွယ်ရေးရုံဖွင့်လှစ်နိုင်ဖို့မြန်မာအာဏာပိုင်တွေနဲ့ကျွန်တော်ဆွေးနွေးနေပါတယ်
ဒီရုံးဟာမြန်မာအစိုးရလွှတ်တော်အမတ်တွေနဲ့ဗြိတိန်ကြားမှာဆက်သွယ်ပေးမဲ့ဆက်ဆံရေးရုံးဖြစ်တယ်လို့ရန်ကုန်ဗြိတိန်တန်ရုံးပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်လာပြီးနောက်ပိုင်းမြန်မာနိုင်ငံကိုပထမဆုံးသွားတဲ့ဗြိတိန်အစိုးရအကြီးအကဲအဖြစ်ဝန်ကြီးချုပ် David Cameron မကြာခင်ကပဲသွားခဲ့တာမို့ဗြိတိန်ကမြန်မာနဲ့ဆက်ဆံရေးကိုပိုမိုကောင်းမွန်ဖို့ကြိုးစားတာဖြစ်တယ်လို့တုံ့သက်မှုတွေလည်းရှိနေပါတယ်။တချိန်တည်းမှာပဲဗြိတိန်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးကိုအားပေးသွားမယ်ဆိုတာကိုလည်းနိုင်ငံသားရေးဝန်ကြီး William Hague ကစင်ကာပူမှာမနေ့တုန်းကအသိပေးသွားပါတယ်
။ Today after discussion with Aung San Suu Kyi and very careful consideration I'm announcing that the British government will lift its policy of discouraging trade with Burma.
တောင်ဆန်းစုကြည်နဲ့ဒီကနေ့ကျွန်တော်ဆွေးနွေးခဲ့တာရောတည်တည်ကြာကြာစဉ်းစားချင်းချင်းခဲ့ပြီးတဲ့နောက်မှာပါအသိပေးကြညာကြတာကတော့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးလုပ်တာကိုအမပေးဘဲနေခဲ့တဲ့ဗြိတိန်အစိုးရရဲ့မူဝါဒကိုပြင်ဆင်တော့မှာဖြစ်ပါတယ်ဆိုတဲ့အချက်ပါပဲအပြောင်းလဲဖြစ်နေတဲ့မြန်မာနိုင်ငံမှာတာဝန်သိကုန်သွယ်မှုနဲ့ယင်းနှိမ့်မြှုပ်နှံမှုတွေကဒီအပြောင်းလဲတွေကိုအထောက်အကူပေးလိုက်မယ်လို့ဗြိတိန်နိုင်ငံကယုံကြည်ပါတယ်
မြန်မာနိုင်ငံနဲ့စီးပွားဆက်ဆံရေးလုပ်တဲ့အခါမှာတာဝန်သိတဲ့ယင်းနှိမ့်မြှုပ်နှံမှုဖြစ်ဖို့အလေးထားလုပ်သွားမှာဖြစ်တယ်လို့ဒေသခံလူမှုအတိုင်းအဝိုင်းကိုအကျိုးဖြစ်စေမဲ့တဘာဝပတ်ဝန်းကျင်ကိုလည်းမထိခိုက်စေမဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုအားပေးသွားမယ်လို့ပြောပါတယ်မြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံသင့်မသင့်သုံးသပ်မှုတွေကိုလည်းကမ္ဘာပံအာရှဖွံ့ဖြိုးမှုဘဏ်တို့နဲ့ပူးပေါင်းပြီးတော့လုပ်သွားမယ်အကြောင်းကိုလည်းပြောပါတယ်သူကိုယ်တိုင်ရောဗြိတိန်ဝန်ကြီးချုပ် David Cameron မှာမြန်မာနိုင်ငံမှာတွေးမြင်ခဲ့ရတဲ့အပြောင်းအလဲတွေကြောင့်မြန်မာနိုင်ငံအပေါ် EU ကချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကိုဆိုင်းငံ့ထားဖို့အတွက်ဗြိတိန်ကဥဆောင်တိုက်တွန်းခဲ့တဲ့အကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီး Hague က IISS မှာပြောတဲ့မင်းကွန်းနဲ့မှပြောသွားပါတယ်ထူးခြားတဲ့အပြောင်းအလဲတွေဖြစ်နေတဲ့မြန်မာနိုင်ငံနဲ့ EU ဥရောပသမ္မဂတို့ကြားမှာပွင့်လင်းတဲ့ဆက်ဆံရေးရရှိဖို့အတွက်တကယ့်နိုင်ငံရေးအပြောင်းအလဲဖြစ်အောင်လူ့အခွင့်အရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဖြစ်အောင်လုပ်ဖို့လိုတယ်ဆိုတာကိုလည်းအလေးထားပြောပါသေးတယ်
We're delighted that we're starting to see that reform. We still have concerns about Burma's ethnic conflicts and about human rights, including remaining political prisoners.
ပြည်ပြောင်းလဲမှုတွေစတင်နေတဲ့ကိစ္စနဲ့ပတ်သက်ပြီးဗြိတိန်ကအများကြီးဝန်တာပါတယ်။ဒါပေမဲ့တိုင်းရင်းသားတွေနဲ့ပဋိပက္ခဖြစ်နေသေးတဲ့ကိစ္စ၊နိုင်ငံရေးအကျဉ်းသားတွေရှိနေသေးတာပါဝင်တဲ့လူ့အခွင့်အရေးကိစ္စတွေအပေါ်မှာကျွန်တော်တို့စိုးရိမ်နေရဆဲဖြစ်ပါတယ်။သမ္မတဦးသိန်းစင်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့ပြတ်ပြတ်သားသားဆောင်ရွက်ချက်တွေကြောင့်မြန်မာနိုင်ငံမျှော်လင့်ချက်လမ်းပေါ်ရောက်လာတာကိုလည်းကြိုးဆိုပါရယ
်ဗြိတိန်အခြေစိုက်မြန်မာဒီမိုကရေစီရေးနဲ့လူ့အခွင့်အရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK ကလည်းမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတယောက်မှမရှိရေးအတွက်ဗြိတိန်နိုင်ငံသားရေးရုံးဝင်ကြီးဂျယ်ရမီဘရောင်းစီကိုဒီကနေ့မှပဲတိုက်တွန်းစာပို့ခဲ့ပါရယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုရှိလာဖို့အတွက်ရောစီးပွားရေးနဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့လမ်းညွှန်ချက်တွေအတိုင်းလုံနိုင်ဖို့ငွေကြေးထောက်ပံ့မှုတွေပေးသွားမယ်ဆိုတာကိုလည်းဗြိတိန်နိုင်ငံသားရေးဝန်ကြီးကအာရှရောက်နေစဉ်မှအသိပေးခဲ့ပါတယ်မြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုတွေကစည်ရဲသားပြည်သူတွေအတွက်တကယ်အကျိုးဖြစ်ထွန်းစေဖို့ကြိုးစားလှုပ်သွားမှာဖြစ်တယ်ဆိုတာကိုစင်ကာပူကနိုင်ငံတကာမဟာဗျူဟာလေ့လာရေးသိပ်ပန် IISS မှာပြောသွားတဲ့မင်းကွန်းနဲ့မှနိုင်ငံသားရေးဝန်ကြီး William Hague ကထည့်သွင်းပြောသွားပါတယ်ရှင်